မေရိကန်ပြည်ထောင်စုရဲ့ပေါင်မွန့်ချင်းကြီးလို့တင်စားကြတဲ့အနောက်အလယ်ပိုင်းဒေသမှာဒီနှစ်အတွင်းမိုးကောင်ရေရှားပြီးစိုက်ပျိုးမြေတွေခြောက်သွေ့တာစိုက်မရပျိုးမရဖြစ်နေတာတို့ကြောင့်နိုင်ငံတွင်းမှာ1956ခုနှစ်နောက်ပိုင်းအဆိုးဝါးဆုံးမိုးကောင်ရေရှားမှုနဲ့တိနာရှားပါမှုတွေကြုံတွေ့နေရတဲ့အပြင်ပြောင်းနဲ့ပဲပီးဇက်တွေရဲ့ဈေးတွေခေါင်ခိုက်အောင်တက်သွားခဲ့ပါတယ်။ဒီဒေသမှာမိုးအနှဲငယ်ပဲရွာသွန်းဖို့ရှိတယ်လို့လည်းမိုးလေဝသကြွမ်းကျင်သူတွေကဆိုပါတယ်။ပြောင်းဈေးဟာရှစ်ကာလဝင်ပုံးတစ်ပုံးကို $10ဈေးရှိပြီးတော့ပဲပီးဇက်ဟာလည်းရှစ်ကာလဝင်ပုံးတစ်ပုံးကို $18 နဲ့ $10.50 အထိဈေးတက်သွားခဲ့ပါတယ်။ကမ္ဘာပေါ်မှာအမေရိကန်ပြည်ထောင်စုကပြောင်းနဲ့ပဲပီးဇက်ထုတ်လုပ်တဲ့ဥဆောင်နိုင်ငံဖြစ်ပြီးတော့ဒီတီးနံနှစ်မျိုးကိုအစားအသောက်ထုတ်လုပ်ရင်းနဲ့ပြောင်းကိုဆိုရင်လောင်စာဆီအဖြစ်ပါပြောင်းလဲထုတ်လုပ်နေတာဖြစ်ပါတယ်။အမေရိကန်လယ်သမားတွေကပူပြင်းလာတဲ့နွေရာသီရဲ့အပူချိန်အောက်မှာသူတို့ရဲ့တီးနံတွေပျက်စီးလာနေတာကိုလက်ပိုက်ကြည့်နေကြရတယ်လို့အမေရိကန်မီဒီယာတွေကဖော်ပြနေကြပါတယ်ခင်ဗျာ။